နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ပေါ်အရသာတူကဆွဲဆိုထားတဲ့တဘာဝအန္တရာယ်ဆိုင်ရာဥပဒေချိုးဖောက်တဲ့ဆိုတဲ့အမှုအတွေ့အပြစ်တအမိန့်ကိုဇန်နဝါရီလ10ရက်နေ့မှာချမှတ်မယ်လို့နေပြည်တော်အထူးတရားရုံးကတမ်းမှတ်လိုက်ပါတယ်။အဲ့ဒီအမှုအတွေ့ဒီကနေ့ဇန်နဝါရီလ3ရက်နေ့နေပြည်တော်အထူးတရားရုံးမှာတော်ဆန်းစုကြည်ရဲ့ရှင်းလင်းတဲ့ဘက်ကသူ့မှာအပြစ်မရှိကြောင်းအပြစ်တလျှောက်လက်ချက်ကိုစာနဲ့တင်ပြခဲ့တယ်လို့စုံစမ်းသိရပါတယ်။2020ရွေးကောက်ပွဲကာလတုန်းကနေပြည်တော်ရွှေကြပင်ရပ်ကွက်အတွင်းတော်ဆန်းစုကြည်သွားလာခဲ့မှုဟာကိုဗစ်စီကံကိုချိုးဖောက်တယ်လို့ဆိုပြီးလေဝင်းမြို့နယ်ကအရသာတအုပ်ဖြစ်တဲ့ဥညင်ကြီးခေါ်ဥထုမြင့်အောင်ကတရားလိုအဖြစ်နဲ့တော်ဆန်းစုကြည်ပေါ်တရားဆွဲဆိုထားတဲ့အမှုဖြစ်ပါတယ်။တဘာဝပေးရနေတဲ့ဆိုင်ရာပုံမှန်နဲ့တော်ဆန်းစုကြည်ပေါ်အမှုနှစ်ခုဆွဲဆိုထားဖြစ်ပြီးတမှုအတွက်ကတော့2021ခုနှစ်ဒီဇင်ဘာလမှာထောင်နဲ့နည်းနည်းချမှတ်ခဲ့ပါတယ်။တော်ဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့အမှုတွေကပုတ်ကုန်သွင်းကုန်ဥပဒေပုံမှန်နဲ့ဆက်သွယ်ရေးဥပဒေပုံမှန်နှစ်ခုအတွက်ဇန်နဝါရီလ10ရက်နေ့မှာအပြစ်အမိန့်ချမယ်လို့တရားသူကြီးကချမှတ်ခဲ့တဲ့အတွက်ဒီနေ့မှာစုစုပေါင်း3မှုအတွက်အမိန့်ချဖို့ရှိပါတယ်။အမှုစုစုပေါင်း12ခုထက်မနည်းတဲ့နဲ့တရားဆွဲဆိုခံထားရတဲ့ဒေါအောင်ဆန်းစုကြည်ဟာအများပြည်သူတည်ငြိမ်အေးချမှုပြက်ပြားအောင်လှုပ်ဆောင်နေဆိုတဲ့အမှုအတွက်ထောင်ဒဏ်နှစ်တဘာဝပြင်းနဲ့ဆိုင်ရာဥပဒေချိုးဖောက်မှုအတွက်ထောင်ဒဏ်နှစ်စုစုပေါင်း6နှစ်ချခံခဲ့ရပြီးမှစစ်ကောင်စီအကြီးအကဲကနှစ်နှစ်လူငယ်ချမ်းသာဝင်ပေးခဲ့ပါတယ်။ဒီနေ့ရုံးချိန်မှာလည်းဒေါအောင်ဆန်းစုကြည်ကိုထောင်ဝတ်ဆောင်နဲ့ရုံးထုတ်တယ်လို့သိရပါတယ်ခင်ဗျာ။